Syria နိုင်ငံပြန်လည်ထူထောင်ရေးအတွက် Jordan နိုင်ငံကကူညီပေးဖို့ဆင်သင့်ရှိကြောင်း Syria ခေါင်းဆောင် Ahmed El Shara နဲ့ Damascus မြို့မှာဒီကနေ့တွေ့ဆုံစဉ် Jordan နိုင်ငံသားဝင်ကြီးကပြောကြားလိုက်ပါတယ် Jordan နိုင်ငံသားဝင်ကြီး Ayman Safadi ဟာအာရဗ်နိုင်ငံတွေက Syria ကိုရောက်လာတဲ့ပထမဆုံးအဆင့်မြင့်အဆုံးအစိုးရအရာရှိတဦးလည်းဖြစ်ပါတယ် Jordan နောက်မှာ Qatar နိုင်ငံသားဝင်ကြီး Mohammed El Khulaifi လည်းဒီကနေ့ Syria နိုင်ငံမြို့တော် Damascus ကိုရောက်လာပါတယ် Syria မှာအရင်အာနာရှင်ဟောင်း Bashar al-Assad ပြုတ်ကျသွားပြီးတဲ့နောက်ပိုင်းပထမဆုံးအချိန် Qatar လေကြောင်းလိုင်းလေယာဉ်စိုက်ရောက်လာတာဖြစ်တယ်လို့ဝင်ကြီး El Khulaifi ကX Blue Moon ရဲ့မှာရေးပါတယ်စီးရီးယားနိုင်ငံရဲ့73နှစ်ကြာပြည်တွင်းစစ်ကိုအဆုံးသတ်သွားစေတဲ့တော်လှန်ရေးကိုဦးဆောင်ခဲ့တဲ့အဖွဲ့လက်ဖြစ်အရင်က Al Qaeda အကြမ်းဖက်အဖွဲ့နဲ့လက်တွဲရပ်တည်ခဲ့တဲ့စီးရီးယားသဘုံအဖွဲ့ HTS ရဲ့ခေါင်းဆောင်နဲ့အခုလိုလာရောက်တွေ့ဆုံကြတာဟာတန်တမာဆက်ဆံရေးကိုတိုးမြင့်လှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်ဒီတော်တွင်စီးရီးယားနိုင်ငံမှာလက်ရှိအာဏာရအုပ်ချုပ်ရေးအဖွဲ့နဲ့သူတို့ဓာတ်ရိုက်ဆက်သွယ်မှုမရှိကြောင်းအီရန်နိုင်ငံသားရေးဌာနကဒီကနေ့ဒီဇင်ဘာ23ရက်နေ့မှာပြောပါတယ်ခင်ဗျာ